ဒီအပိုင်းအတွင်းစစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုတွေတိုးလာတာကြောင့်ကရင်နီဒေသစာတင်ချောင်းတွေကိုလည်းယာယီပိတ်ထားရပါတယ်။ကြားပြည်နယ်ဒေသအခေါ်ကရင်နီဒေသမှာຫນွေဦးတော်လှန်ရဲ့အဖွဲ့အစည်းတွေကစုပေါင်း UCP ဂျာကာလာဖွင့်ထားတဲ့စာတင်ချောင်းပေါင်း450ရှိပြီးချောင်းသားချောင်းသူပေါင်းက4600ကျော်ရှိပါတယ်။ကရင်နီဒေသစာတင်ချောင်းတွေပိတ်ထားတဲ့အချိန်နေရန်ကုန်ဘက်ကသတင်းပေးပို့တာကိုတော့နန်းလောင်ပြောပြထားပါတယ်ရှင်။
ကြည့်ကြတဲ့တဲ့င်းဘကအာနာသိမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ထရိုက်ကော်မြို့ဒေသစစ်ကွက်ကဲရေးဌာနချုပ်ကိုရောက်ရှိခဲ့ပြီးတဲ့နောက်ကရင်နီဒေသတခွင်မှာလေကြောင်းတက်ခတ်မှုတွေတိုးလာပါတယ်။စက်တင်ဘာ4ရက်နဲ့5ရက်နေ့မှာတီမော့ဆိုမြို့နယ်နမ်းမယ်ခုံမြို့ကို၂ရက်ဆက်တိုက်လေကြောင်းနဲ့ဘုံကျဲတဲ့အတွက်အရက်သားတဦးသေဆုံး73ဦးထိခဲ့ဒဏ်ရာရရှိခဲ့ပြီးနေအိမ်5လုံးပြည်သူပိုင်ဌာနဆိုင်ရာရုံးတရုံးနဲ့ကျောင်းဆောင်တဆောင်ထိခဲ့ပျက်စီးခဲ့ပါတယ်။စက်တင်ဘာ5ရက်မှာလဲဖေခုံကဘန်ကောက်စစ်ရှောင်းစခန်းကိုစစ်ကောင်စီရဲ့လေယာဉ်နဲ့ဘုံကျဲတဲ့အတွက်ကလေးငယ်ခုနှစ်ဦးအပါအဝင်10ဦးသေဆုံးအယောက်30ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သေဆုံးခဲ့တဲ့ကလေးခုနှစ်ဦးဟာကျောင်းသားကျောင်းသူတွေဖြစ်တယ်လို့ကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်။အခုလိုစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ကျောင်းသူကျောင်းသားတွေလုံခြုံရေးအတွက်ကရင်နီဒေသစာသင်ကျောင်းအားလုံးကိုယာယီပိတ်ထားလိုက်ရတာလို့သိရပါတယ်။စစ်ကောင်စီဟာအရက်သားအများအပြားရှိတဲ့စစ်ရှောင်းစခန်းတွေ၊ဆေးရုံ၊ဆေးဘေးခန်းနဲ့စာသင်ကျောင်းလိုနေရာမျိုးတွေကိုပါပိတ်မှတ်ထားပုံကျဲတက်ခိုက်နေတယ်လို့ IEC အတွင်းရင်းမှုနဲ့ကိုမညာကပြောပါတယ်။
တက်ခချင်းခံတဲ့ထက်မှကြည့်ရင်ခုနောက်ပိုင်းလူစုလူဝေးဖြစ်တဲ့နေရာတွေကိုစစ်ကောင်စီကရွေးပြီးတော့တက်ခလေးချေတော့အဲ့ဒီထက်မှအကြောင်းတွေကအဓိကတူထူပါတော့ဗောနော်အကြောင်းတွေမှာကလေးကအားလုံးကအကြောင်းတဲ့တဲ့စုနေတဲ့အတွက်ကြောင့်မို့လူစုနေရာတက်ခမှုရှိပြီဆိုရင်ချစ်ခိုင်းပြေဆုံးမှုကအရန်ကိုမြင့်တော့ဗောနော်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကတော့ဒီအကြောင်းတွေကိုပိတ်ထားခြင်းဟာလူစုလူဝေးတွေရှိနေတဲ့ပုံစံကိုကျွန်တော် short ချရရောက်တဲ့အနေရကိုကာကွယ်တဲ့အနေနဲ့ပဲဗောနော်
အခုရက်ပိုင်းနေ့စဉ်နဲ့အမျှကင်းထောက်လေရင်တွေလာနေတယ်လို့တီမော့ဆိုမြို့နယ်မှာစာသင်ကြားနေတဲ့ဆရာမတူကလည်း VOA ကိုပြောပါတယ်လေရင်သင်ကြားလို့ကျောင်းသားကလေးတွေစာသင်လို့မရပဲစိုးရင်ကြောက်လာနေကြတယ်လို့အဲ့ဒီဆရာမကပြောပါတယ
်ခုလိုဆီကတော့ဒီနေ့ကြီးတော့မကြားရဘူးเนาะဒါပေမဲ့လေရင်ကတော့အမြင်နဲ့လူလူသွားနေတယ်ပေါ့တိုက်လေရင်တော့မဟုတ်ပေမဲ့ကင်းထောက်လေရင်အမြင်နဲ့လူလူသွားနေတယ်ဆိုတော့လေရင်သင်ကြားပြီဆိုတော့ねစာသင်နေရင်ねစိတ်ရောမလုံတော့ဘူးအဲ့လိုမျိုးဖြစ်တယ်ပေါ့เนาะအခုတော့အမြင်နဲ့ထွက်ထွက်ကြီးမိရယ်အဲ့လိုမျိုးဖြစ်တော့စိတ်ပိုင်းဆိုင်ရာဆိုလည်းမလုံချုံဘူးလို့ပြောမှာပေါ့เนาะအဲ့လိုမျိုးလေကြောင်းအနေတိုက်ခိုက်မှုတွေဖြစ်လာတော့တုံချုံကြီးအရာခုလိုလို့ဆိုတော့ပိတ်ထားပါညင်ဘူးတဲ့ကလေးတွေတည်င်းတဲ့ချစ်ဘူးတဲ့ကလေးတွေကျတော့လေရင်ကြားပြီဆိုတော့ねအရန်ကြောက်ပြီးတော့စာသင်လို့မရတော့တာမျိုးတွေတော့ရှိပါတယ်ရှင
်ကျောင်းနေအွယ်ကလေးတွေပညာရေးမဆုံးရှုံးအောင်ကရင်နေပြည်နယ်ရဲ့ຫນွေဦးတော်လိုင်းရဲ့အဖွဲ့အစည်းတွေစုပေါင်းဦးစီးပြီးဖွင့်လှစ်ထားတဲ့စာသင်ကျောင်းကစုစုပေါင်း450နဲ့ကျောင်းသားကျောင်းသူအရေအတွက်က4600ကျော်ရှိပါတယ်လေကျောင်းအနေရဲ့ကျောင်းစာသင်ကျောင်းအလုံးကိုကနဦး10ရက်ယာယီပိတ်ထားတာဖြစ်ပါတယ်အခုလိုစာသင်ကျောင်းယာယီပိတ်ရတာဟာကျောင်းသားကလေးငယ်တွေပညာရေးထိခိုက်နှံ့နာရတယ်လို့ IC အတွင်းရေးမှူးနေကိုပညာကပြောပါတယ
်တိစားတစ်ခုကတော့ကလေးတွေရဲ့ပညာရေးကိုတော့ထိခိုက်တာပေါ့နော်ဒီချိန်ကာလမှာပုံမှန်တန်တမန်ချင်းနေမှာကျောင်းပိတ်ချလိုက်တော့ကလေးတွေရဲ့တင်းယုံညွန်းတာတွေကျွန်တော်ပြင်မိဖို့အတွက်ခက်ခဲစေကုန်ဖြစ်အောင်ပေါ့နော်အဲစစ်ကောင်စီကနေဗျာမတာလိုက်တော့ပုံကျဲနေတဲ့အပေါ်မှာတော့ကျွန်တော်စိုးရင်တက်ကြောင့်မို့ကျောင်းဝင်ကယူပိတ်ခိုင်းလိုက်ရတဲ့အတွက်ကြောင့်လည်းကလေးတွေရဲ့ပညာရေးကိုပိုထိခိုက်သွားတော့ပေါ့နော်
အခုရပိုင်းအတွင်းစစ်ကောင်စီကနိုင်ငံအနှံ့လေကြောင်းတက်ခတ်မှုတွေတိုးလုံလာရမှာအရက်သားတွေရှိတဲ့ပြစ်မှတ်တွေကိုပါတက်ခတ်တာတွေ့ရပါတယ်။ဒါကြောင့်လဲလေကြောင်းရံကာကွယ်ရေးနဲ့အသိပညာပေးမှုအကူအညီတွေအထူးပဲလိုအပ်နေတယ်လို့ဒေသခံကုညီရဲ့အဖွဲ့တွေကပြောကြားပါတယ်။